မင်္ဂလာပါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံပြည်တွင်းညဉ့်ညဉ့်ရေးမှာရှေ့နဲ့အနောက်နိုင်ငံတွေရဲ့အခမ်းကဏ္ဍကိုဆွေးနွေးကြပါတယ်မြန်မာနိုင်ငံမှာညဉ့်ညဉ့်ရေးအတွက်ဆွေးနွေးပွဲတွေကြန့်ကြာနေတဲ့အချိန်မှာပဲတရုတ်နိုင်ငံကအာရှရေးရာထုတ်ကိုယ်စားလှယ်စွန်ကော့ရှန်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုရင်းမင်းအောင်လှိုင်ပါဝင်မြန်မာစစ်ရဲနဲ့စစ်တပ်ထိတိုင်းခေါင်းဆောင်တွေတခါတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မကြာခင်လုံကပဲတွေ့ပြီးတော့ညဉ့်ညဉ့်ရေးကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးပါတယ်တကယ်တော့မြန်မာနိုင်ငံမှာလက်နက်ကိုင်ပြည်ခတ်တွေအဆုံးသတ်ရေးကိုတရုတ်နိုင်ငံနဲ့မကပါဘူးဂျပန်အမေရိကန်စတဲ့အာရှနဲ့အနောက်နိုင်ငံတွေကလည်းပါဝင်ပတ်သက်နေကြတာပါဆိုတော့ဒီမြန်မာနိုင်ငံညဉ့်ညဉ့်ရေးမှာအရှိန်နဲ့အနောက်ချင်းကပုံဘာတွေကွာခြားနေတယ်လဲဘသူအကူအညီကပိုပြီးအကျိုးများနိုင်တယ်လဲဆိုတာတွေကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့အတွက်ဒီတရုတ်နိုင်ငံအခြေဆက်မြန်မာအရေးလေးလာသူဒေါက်တာလှကျော်စောနောက်ဒီ1992ရွေးကောက်ပွဲမှာစကိုင်းတဲ့ပလဲမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဖြစ်ခဲ့ပြီးဒေါက်တာတင်းဆွေဒီမြန်မာနိုင်ငံအိန္ဒိယတို့အမေရိကတို့မှလည်းအတွေ့အကြုံတွေရှိခဲ့ပြီးတော့ပုံကိုတရားဖြစ်တဲ့အတွက်ကျွန်တော်ဒီတရုတ်နဲ့အမေရိကန်နိုင်ငံတွေနဲ့ပတ်သက်လို့လည်းဟိုဆွေးနွေးပွဲမှာနောက်ခံရှိတဲ့လူတွေကိုကျွန်တော်တို့ပင်နယ်ဆွေးနွေးဖို့ဖိတ်ခေါ်ထားတာဖြစ်ပါတယ်ဆိုတော့ပင်နယ်ဆွေးနွေးမဲ့ဒီပုံကိုတွေလည်းလေလိုင်းပေါ်မှာရောက်နေပါပြီဆိုတော့အရင်ဆုံးတော့ကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့ပုံကိုတွေရဲ့တုံးသက်ချက်ကိုကြားကြပါတယ်ခင်ဗျအရင်ဆုံးကျွန်တော်တို့ဒေါက်တာလက်ကျော်စောကိုဆွေးနွေးစေချင်ပါတယ်ကျွန်တော်တို့ဒီမြန်မာနိုင်ငံပြည်တွင်းညဉ့်ညဉ့်ရေးမှာအရှိန်အနောက်နိုင်ငံတွေရဲ့ဒီချင်းကပ်ပုံတွေမှာရေဝူရတုံးသက်မယ်ဆိုရင်ခြားနားမှုတွေဘာတွေရှိရလို့ပြောလို့ရမလဲဆရာမ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်အိုးဒီပမာပြည့်ညဉ့်ညေးကိစ္စကျမတို့ပြည်တွင်းကြီးပဲဖြစ်ပါလေအဲ့တော့အဓိကကတော့ဖြည့်ချင်းကပါကျမတို့ပြည်ရဲ့ပြည်ရင်းကပြိပတ်ခါပဲပြည်ရင်းကအဖွဲ့ CPPP တူတူတရားလုံးမှာပဲဖြည့်ချင်းကမှာဖြစ်ပါလေတိုးတော်လဲခုကကဘာပြည့်မှုခေတ်ကြီးအောင်မှာတော့နိုင်ငံတကာကပါပါဝင်တာလည်းဖြစ်တာပေါ့နော်ပမာပြည်မှာလုပ်နေတဲ့ပင်လုံးကြီးလာကန်တို့ဘာလို့ဆိုတာတော့မှနိုင်ငံခြားအကူအညီတွေနဲ့ကျင်းပနေရတာဖြစ်တာအဲ့တော့အခုဝင်းပါနေတာခုနကမြပြောသွားတဲ့လိုပဲတရုတ်တယ်မဟုတ်ဘူးဂျပန်လည်းပါတယ်အမေရိကန်လည်းပါတယ်အကုန်လုံးပါနေပါတယ်အဲ့တော့ဒီပါတဲ့နိုင်ငံတွေအားလုံးရဲ့ချင်းကပ်ပုံတွေအားလုံးကိုကျွန်မသိကောင်းမသိဘူးမဲ့တရုတ်ရဲ့ချင်းကပ်ပုံတော့တော်တော်များများလေ့လာပြီးရှိရပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မနေနေတာလည်းတရုတ်ပြည်ဖြစ်တော့တရုတ်ပြည်ကထုတ်တယ်သူတို့တရုတ်ဝင်ထုတ်တယ်စာရွက်စာတမ်းတွေလည်းလေ့လာရတော့တည်ရပါတယ်အဲ့တော့တရုတ်ပြည်ကဗမာပြည်ရဲ့အရေးကိုကြည့်မြင်တဲ့အခါမှာသူတို့ကသူတို့နဲ့နေစပ်ဒီလောက်ကြီးကြီးကြီးကြီးဆက်ဆံနေတာဖြစ်ပြီးတော့အဲ့ဒီဒေတာတည်နေရင်းကိုသူကအဓိကထားပြီးကြည့်တာပဲအဲ့တော့ကြည့်အဲ့ဒီခါမှာသူတပြင်းမထောင်းနဲ့စကားကူးနှစ်ကစားပြီးကိုကအရင်ထပ်ပြန်ဖြစ်လာလေရတေကတော်တော်ကိုထဲတဲ့ဝင်ပါဝင်နေတာသူပြောတာကတော့ဒီလိုဗမာပြည်ရဲ့ပြည်တွင်းကြီးမှာဒီပြည်တွင်းဆက်ကြီးဖြစ်နေသူဗမာပြည်ကဖွင့်ဖြိုးတိုးတက်နိုင်မှာမဟုတ်ဘူးလို့ပြောတယ်ဟုတ်လားဗမာတမရောကလည်းဘလောက်ပဲကြီးဟာကြီးကြီးသူ့ရဲ့တမယိုးကြလက်နက်တင်နဲ့သူကဒီတော်တွေတောင်းနေဒီငယ်စားတီဒီပယ်လာပြီးတော့သူ့ရဲ့အားသာချက်ကိုမဖွင့်ဖြိုးနိုင်ဘူးထို့သူပဲဒီတောက်လျှောက်ဗါလဲတိုက်ခိုက်နေတဲ့ဒီတိုင်းရင်းသားအဖွဲ့ကြီးရလဲမိမိတို့ရဲ့တနိုင်တပိုင်လုပ်ငန်းလေးတွေနဲ့ဒီဗမာတမရောရဲ့အတွင်းပိုင်းဒီတော့ဝင်တိုင်းနိုင်မှာမဟုတ်ဘူးအဲ့လိုဒီတွင်းစစ်ကြီးရှေ့ကြားနေရင်ဒီပြည်တွင်းစစ်ကြီးကဗမာပြည်ကိုကြာဆုံးနိုင်ငံဖြစ်စေမယ်ထို့သူပဲဂျာနက်နိုင်ငံလေးဂျာနက်နိုင်ငံလေးအထူးသဖြင့်ဒေတာပေါ့နော်အရှိတောင်အားချက်ဒေတာတစ်ခုလုံးကိုလည်းဆွဲချသွားနိုင်တယ်တူတူအစိုးရအဲ2015တည်းကစပြောတယ်ဒါကြောင့်ဒီဗမာပြည်ရဲ့ဒီဖင်းစစ်ကိုရပ်ဖို့အတွက်ဗမာပြည်ပေါ်မှာစစ်တပ်ထားတဲ့တိုင်းပြည်များရောနိုင်ငံတကာအဖွဲ့အစည်းများရောလက်ဦးမှုရှိရှိဝင်ရောက်ပါဝင်တယ်လို့ပြောတယ်။နောက်ဒုတိယအချက်ကတရုတ်ကနိုင်ငံခြားရေးမူဝါဒအပြောင်းလဲ။တရုတ်ကနိုင်ငံခြားရေးမူဝါဒအပြောင်းလဲကအခုနောက်ပိုင်းပို့ပြီးတော့ထင်ရှားတယ်။သူကလက်ဦးမှုရှိတဲ့နိုင်ငံနဲ့နိုင်ငံခြားရေးမူဝါဒကိုကျင့်သုံးတာလေ။ဒါကြောင့်မို့ဗမာပြည်အရေးမှာတရုတ်ကပို့ပြီးတော့ထဲထဲဝင်ပါဝင်လာတယ်။တတိယအချက်ကအခုအနောက်တိုင်းနိုင်ငံတွေကနည်းနည်းဗမာပြည်ကိုတအားဖိအားပေးလာတယ်ရိုဟင်ဂျာကိစ္စပေါ့နော်အဲ့ဒီကိစ္စမှာတအားဖိအားပေးလာတော့ ICC တို့ဘာလို့လဲပို့ပြီးတော့ဖိအားပေးလာလေလေတရုတ်ကဒါကိုကာကွယ်ပေးပြီးတော့တဖြည်းဖြည်းဗမာပြည်အရေးမှာအဓိကဗမာပြည်ရဲ့ပြဿနာဖြစ်တဲ့ဗမာတမရောကိုဝင်ရောက်ဖြောင်းပြပေးနေပုံများတယ်အဲ့ဒါဟာအဓိကဗမာပြည်ရဲ့နိုင်ငံရေးအတွက်အခရာပဲ
ဟုတ်ကဲ့ပါခင်ဗျာဆရာဒေါက်တာတင်းဆွေရဲ့သဘောထားခင်ဗျာကျွန်တော်တို့ဒီအရှိန်နဲ့နောက်ဒီမြန်မာနိုင်ငံပြည်တွင်းညဉ့်ညဉ့်နဲ့ပတ်သက်လို့ချင်းကပ်ပုံတွေမှာဘလို့ခြားနားမှုထူးထူးခြားခြားတွေ့မိလဲဆရာ
ဟုတ်ကဲ့အဲက ကျွန်တော်တို့ပြီးခဲ့တဲ့အဆိုရသမ္မတဦးသိန်းစိန်လက်ထက်ကလေးကဒီညီငယ်လုံမန်းစေပဲဆိုပါလို့နာမည်တို့ဟိုကောင်းစဉ်တွေကတော့အမျိုးမျိုးရရှိတာပေါ့အဲ့ဒီအပေါ်မှာအဓိက EU ဥရောပသမဂ္ဂကအဓိကငွေလုံးငွေရင်းတွေအများကြီးနဲ့ကူညီတယ်အဲ့ဒီနောက်မှာခုနကိုအောင်ဆုံးကြီးပြောတဲ့နိုင်ငံတွေရောပေါ့နော်အမေရိကန်ရောဂျပန်ရောစတဲ့နိုင်ငံတွေကပါငွေအင်အားနဲ့အများကြီးကူညီတယ်ကိုကြီးပြီးတော့လှုပ်ဆောင်ခဲ့တာဒီပြီးတော့မှလှုပ်ဆောင်ခဲ့တာဒီလေအလုံးကြည့်ပြီးတာပေါ့နော်အဖွဲ့အစည်းမျိုးမျိုးအစည်းအဝေးတွေမျိုးမျိုးဒီဝီဒီယိုနိုင်ငံတွေအဆုံးမှကျင်းပတာဆိုတော့လုပ်ခဲ့တယ်အခု energy store လက်ထက်မှာခေါင်းစဉ်နာမည်ပြောင်းပြီးတော့ချင်းကနေတမျိုးပေါ့နော်အဲ့ဒီအနေနဲ့လုပ်နေတာလည်းရှိပါတယ်အဲ့တော့ကြည့်လိုက်ရင်ကျွန်တော်ဒီ store လက်ထက်နှစ်ခုလုံးမှငញ្ញန်ကြီးတုတ်တက်လာသလားလို့မေးရင်တော့ကျွန်တော်အဲ့တော့အေးအားမရဘူးခင်ဗျာ20လုံးမှညဉ့်ဉန်းကြီးဒီနီးသက်လာပြီလားလို့မေးရင်တော့ကျွန်တော်ကနီးသက်တယ်လို့မထင်သေးဘူးပေါ့နော်ဟု
တ်ကဲ့အဲ့
တော့အနောက်နိုင်ငံတွေနဲ့တရုတ်ရဲ့ချင်းကပ်မှုကိုဖြေရရင်တရုတ်နိုင်ငံရဲ့အခုဒေါက်တာလက်ကျော်ဆိုပြောသလိုသူကလက်ဦးမှုရယူမှုနဲ့ချင်းကပ်တယ်ဆိုတာကတော့မှန်နေတယ်သို့တော့ကျွန်တော်မြင်တာကဒီလိုဗျာကျုပ်ကပမာဏနိုင်ငံအင်ဂျင်ရှိတယ်အင်ဂျင်ဖြစ်တယ်အင်ဂျင်တခြားနိုင်ငံကတော့အင်ဂျင်ရင်းကိစ္စမှာဘာသာမှမကြားတဲ့အနေအထားတစ်ခုနောက်တစ်ခါအနောက်နိုင်ငံတွေ EU ရောအမေရိကရောဂျပန်ရောစသဖြင့်နိုင်ငံတွေကဂျပန်ရောနည်းနည်းတော့တမျိုးပြဟိုအနောက်နိုင်ငံတွေပဲဆိုတော့သူတို့ကပမာဏနိုင်ငံပုံကိုကြည့်တာရောမြင်တာရောချင်းကပ်တာရောကူညီတာရောဟာနည်းနည်းဟိုအပေါ်ရန်ဆန်ပြီးတော့ကျေးဇူးတင်ပါတယ်ကျေးဇူးနနလေးလာမှုနေတယ်လို့ကျွန်တော်အမြင်တယ်တရုတ်ကတော့ကျေးဇူးဝင်ဝင်တင်မကဘူးကျွန်တော်အမြင်မြို့လင်းနဲ့တောင်များများကြီးဝင်ပြီးတော့ကုညီနေတယ်လို့ကျွန်တော်အမြင်တယ်ဒီချက်ကမတူတာပေါ့နော်ဟု
တ်ကဲ့
အဲ့တော့အဲ့ဒါကြီးဘာကြောင့်လဲလို့တော့ကျွန်တော်တို့ဟိုဆန်စစ်တင်တာပေါ့လေဒါနောက်ထပ်လိုရင်းတော့ကျွန်တော်ပြေပါမယ်ခင်ဗျဟုတ
်ကဲ့အဲ့တော့ဟိုဆီယမဒေါ်လာကျော်စောကိုကျွန်တော်တခုပြန်မေးချင်တာဆောစောဆီယမပြောခဲ့တယ်လို့ပေါ့လေဒီတရုတ်နိုင်ငံကဖွံ့ဖြိုးရေးတို့တည်ငြိမ်ရေးတို့ရှုထောင့်နေအဓိကထားပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးချင်းကပ်တယ်ဆောဒီနေ့မှဟိုတောထရှင်တယောက်ကလည်းကျွန်တော်တို့တက်တက်ဆန်ဆန်ပေါ့လေ Facebook ကနေဒါနဲ့ပတ်သက်ပြီးကျွန်တော်တို့မှတ်ချက်ပေးထားတာရှိပါတယ်သူကတော့ e choice ဆိုတဲ့အကောင့်နဲ့ပို့ထားတာပါသူကတော့အရှိရပို့ပြီးမိတ်ဆွေဆန်နေတဲ့ဆရာကြီးမလုပ်ဘူးတဲ့ပညာသားပါပါချင်းကတ်တဲ့အနောက်ကဆရာကြီးတွေကတော့စေနာကိုတိတ်မဖို့ပြတတ်ဘူးတဲ့လူခွင့်ကိုရှင်းရန်တင်တယ်ဆိုပြီးသူကမှတ်ချက်ပေးပါတယ်ဆိုတော့ဒီနေ့မှဒီသူစာထဲမှာပါတယ်လို့ပြောလို့သူဆွေးနွေးချက်ကိုကျွန်တော်ကောက်ချင်တာဒီနေ့မှအနောက်နိုင်ငံတွေအနေနဲ့ဒီငင်းငယ်ကိစ္စပါဝင်ပေါ့လေမြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာနိုင်ငံတကာဆန်တွေဒီလိုဆော့ဆော့ဒီစာထဲမှာထောက်ပြတယ်လို့ပြောလို့လူခွင့်ကိစ္စတွေနဲ့ချင်းကတ်တာတွေကပုံများနေလို့များသူဒီငင်းငယ်ကိစ္စတွေမှာဟိုမြန်မာနိုင်ငံနဲ့ပို့ပြီးတော့မနှီးဆက်တဲ့အခြေအနေမျိုးဖြစ်နေရလို့ပြောလို့ရမှာဆရာမ
အမှန်ပါပဲဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ကိုလည်းအနောက်နိုင်ငံတွေကလူ့အခွင့်အရေးချိုးဖောက်တယ်လို့သူကပြောနေတာဖြစ်တာပေါ့အဲ့တော့တရုတ်ပြည်ကအဲဥမာသူ့နိုင်ငံမှာလည်းဥမာကျမတို့နိုင်ငံမှာရခိုင်အရေးဖြစ်တယ်လို့တရုတ်ပြည်မှာလည်းသူ့ဟိုမှာစင်ကြံကိစ္စတိဘက်ကိစ္စနော်အမျိုးသားရေးကိစ္စတွေလည်းရှိတယ်လေအဲ့လိုဖြစ်လာတဲ့ခါတိုင်းမှာလည်းတရုတ်ကအနောက်နိုင်ငံရဲ့ဖိအားအနည်းမျိုးကိုခံနေရတာဖြစ်တာပေါ့အဲ့တော့ဗမာပြည်ကိုသူကဆက်ဆံတဲ့အခါကျတော့သူရဲ့ဆက်ဆံမှုကသူကဟိုတန်းတူရင်ခါဆက်ဆံတာပါတယ်။နောက်တစ်ခုကအနောက်နိုင်ငံနဲ့တရုတ်နဲ့မတူတာကတရုတ်ကသူ့ရဲ့ကိုကျိုးစည်းဝါးကဆက်ဆံနေတာဖြစ်တယ်ဗမာပြည်ရဲ့ငြိမ်းချမ်းရေးဟာ။ဘာဖြစ်လို့လဲဆိုတော့ဒီလမ်းကြောင်းကြီးတစ်လျှောက်မှာဒီဗမာပြည်ရဲ့ဒီဒီအရှိမြောက်ဒေသတစ်ခုလုံးကတရုတ်နဲ့ဓာတ်ဆက်ဆက်ဆံနေတာကီလိုမီတာ1000နဲ့ချီပြီးဆက်ဆံနေတာ။အဲ့ဒီနေရာမငြိမ်းချမ်းသေးရတော့တရုတ်ကသူ့ရဲ့အင်မတန်ကြီးတဲ့မဟာဗျူဟာခြေလှမ်းဖြစ်တယ်။ဒီပိုလန်မှာလုပ်ငန်းကြီးအားလုံးကဘလို့မှဆက်ဆံမရဘူး။သူကအနောက်ဖက်ထွက်တဲ့တကားပေါက်ကြီးအားလုံးကဗမာပြည်ကထွက်ရတာရှိတာဟုတ်ဥပမာဗမာအိန္ဒိယပါကစ္စတန်အလုပ်ကိုဟိုနေနေပါလေတက်ဟိုနေနေရှိတယ်လေလမ်းကြောင်းနေရှိတယ်အဲ့လမ်းကြောင်းနေအားလုံးကဒီနယ်ကိုဖျက်ရတာဖြစ်တော့ဒီနယ်ကငင်းညမ်းဖို့ကိုလိုတယ်ဒါကြောင့်မို့တရုတ်ကဝင်တဲ့အခါမှာအနောက်နိုင်ငံနဲ့မတူဘူးအနောက်နိုင်ငံကသူကခုနပြောတယ်ပဲသူကအထက်စီးနဲ့ဝင်တာဖြစ်တော့အဲ့တော့တရုတ်ကြတဲ့ခါကျတော့သူကိုယ်တိုင်လည်းဒီလိုဒုက္ခမျိုးတွေခံစားနေရတာဖြစ်တော့သူကဟိုဆက်ဆံပုံကပိုပြီးညှင်းညောတာပေါ့ဗျာပိုပြီးပြိုပြောင်းတာပေါ့
ဟုတ်ကဲ့
အဲ့ဒါလည်းပါပါတယ
်ဟုတ်ကဲ့ဆရာဦးတက်ဆရာခင်ဗျာဆိုတော့ဒီအနောက်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံတဲ့နေရာမှာဒီနိုင်ငံတကာဆန်တွေနဲ့ချင်းကပ်နေတာမှားတယ်လို့ဆိုနိုင်မလားခင်ဗျာ
အဲမားတယ်မှန်တယ်ဆိုတာလေကျွန်တော်မြင်တာကတော့လက်တွေ့ကြမကြပဲကြည့်ရပါလိမ့်မယ်ကျွန်တော်ကတော့လက်တွေ့သိမကြတဲ့ဘက်ကများနေသလားလို့ဟိုစိုးရိမ်နေခင်ဗျအနောက်နိုင်ငံတွေကဒီနိုင်ငံကဆိုတဲ့ဟိုစံနှုန်းကိုက်တန်ကြီးနဲ့ကျွန်တော်တို့ဒီလာတိုင်းတော့ကျွန်တော်တို့ရဲ့နိုင်ငံရဲ့အနေအထားအခြေအနေဟာဒီကနေ့ပေါ့နော်2018ပတ်ဝန်းကျင်အဲနောက်လည်းပဲ50နှစ်တောင်မှလည်းဒီတိုင်းပဲဖြစ်ကောင်းဖြစ်ဟုံးမှဆိုတော့အဲ့ဒီစာနေနဲ့တော့ကျွန်တော်တို့လာတိုင်းရင်တော့ကျွန်တော်တို့ဘယ်တော့မှပြီးပြီးကိုင်းပြီးဖြစ်မှာမဟုတ်ဘူးခင်ဗျအဲ့တော့လက်တွေ့ကြတဲ့ချင်းကနီးတွေနဲ့ချင်းကမှသာလေဒါအောင်မြင်နိုင်တယ်လို့ကျွန်တော်မြင်တယ်အဲ့တော့ဟိုအရရပါပဲလူခွန်ရေးပဲပြောတခြားအရေးကိစ္စတွေပြောဟိုဘာသာရေးလူတော်ခွန်ပြောပါပဲပြောပေါ့နော်အဲ့ဒီအရာတွေအကုန်လုံးဟာကျွန်တော်တို့နိုင်ငံရဲ့လက်ရှိဖြစ်နေတဲ့ပဂရိအနေထားနဲ့ကိုက်ညီတဲ့ချင်းကနီးကသာလေအလုပ်ဖြစ်မယ်လို့ကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ဆရာဦးတင်ဆွေကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းလေလိုင်းပေါ်မှာရောက်နေပါတယ်။ဆိုတော့ကျွန်တော်ဒီထက်ကဒီထိုင်းနိုင်ငံကကိုသီးလည်မှုအရင်လဲပြောချင်ပါတယ်။ကိုသီးလည်မှုလဲဆွေးနွေးချင်တာမင်းမြန်လို့ရပါတယ်ခင်ဗျ။
ဟုတ်ကဲ့ခင်ဗျ။ကျွန်တော်အနေနဲ့ကတော့ဒီအခုဒီမှာဒီမှာဖြစ်စဉ်အားလုံးကျွန်တော်ကြည့်ရမယ်ဆိုရင်တော့ကျွန်တော်ဗမာပြည်သူတွေကနော်ဗမာပြည်သူတွေကလှုပ်ဆောင်လို့တော့မရဘူးဗျာနော်နိုင်ငံကကနေဝိုင်းဝန်းကူညီတော့လှုပ်ဆောင်မှာဆိုတော့ကျွန်တော်တို့အနေနဲ့ကတော့တောင်းဆိုစရာရှိတာကတော့နော်ထောက်ချေချေကောင်းမှုတွေကိုပြင်ဆင်ပေးဖို့နဲ့နော်သို့တော်တော့25ရာခိုင်နှုန်းသောစစ်တပ်တွေအထင်းဥရဲ့နော်ကျွန်တော်တိုင်းဒေသတွေမှာစစ်တပ်တွေမတရားနော်လာပြီးတော့နော်နေရာဝင်ယူနေတဲ့စခန်းတွေဝင်ချတာတွေကိုရုတ်သိမ်းပေးဖို့ကျွန်တော်တို့အဓိကလိုအပ်ပါတယ်ခင်ဗျ။ဘာလို့လဲဆိုတော့ကျွန်တော်ဒါလို့ခွင့်ရလေကျွန်တော်တို့ပါပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကိုသီးလည်မှုသဘောထားတော့ဒီဟိုကျွန်တော်တို့ဒီဆူနုပွဲနဲ့တစ်ဆင့်နောက်ထပ်ဆူနေရမယ့်ကိစ္စလို့ဖြစ်နေပါတယ်။နောက်တူကတော့ကျွန်တော်ဒီမလေးရှားနိုင်ငံကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆူနေလို့ရပါတယ်ခင်ဗျ။ဟော
ကျွန်တော်သဘောထားတော့အဓိကတော့ policy ပါပဲဗျာ။အနောက်အစုရဲ့ဗမာပြည်ကိုနားလေတဲ့ policy ကတော့လွယ်နေတယ်လို့ပဲခေဆက်ဆက်ကလွယ်နေတယ်လို့ပဲအဲ့လိုထင်ပါတယ်ဗျာနောက်လည်းပဲလွယ်ဦးမှာပဲဘာကြောင့်လဲဆိုတော့ကျွန်တော်တို့ဗမာလူမျိုးတွေရဲ့စိတ်နေစိတ်ထားအလေးစီးရိုက်အလေးဟောပါတော့เนาะအဲ့ဒါတွေကိုသူတို့ကအနောက်အုပ်စုဟာနားမလည်ဘူးလို့ပဲကျွန်တော်ကတော့ပြောခြင်းနဲ့ပါဗျာအဲ့ဒါကြောင့်လည်းပဲ policy မှားနေတဲ့အတွက်လည်းပဲဗမာပြည်နဲ့ပတ်သက်တဲ့ကိစ္စသူတို့ဘယ်လိုပဲဟိုကူညီတာဖြစ်စေမကူညီတာဖြစ်စေလွယ်နေဦးမယ်လို့ပဲကျွန်တော်ထင်ပါတယ်
ဗျဟုတ်ကဲ့ခုနေဦးလေးဆွနေတာကျေးဇူးပါဆိုတော့ကျွန်တော်နောက်တူကတော့ဒီမြန်မာနိုင်ငံကိုခမောင်လွင်ဖြစ်ပါတယ်ကိုခမောင်လွင်လည်းဆွနေလို့ရပါတယ်ခင်ဗျဟု
တ်ကဲ့ကျွန်တော်ဆွနေကြအချိန်လေးချက်နဲ့ဆွနေကြပါတယ်မြန်မာပြည်အချိန်နဲ့အမေရိကန်အပေါင်းအနောက်နိုင်ငံများဆင်းတဲ့ပုံဒီဂျီနိုရီဆန်သူ့ကိုရဆန်နေတဲ့ကန့်ညီရဲ့အစိုးရဖြစ်ဖို့အဲအနောက်နိုင်ငံတွေကဦးစားပေးဆက်ဆံနေကြဖြစ်ပါတယ်ဆက်ပြီးအမှားလေမျိုးနိုင်ငံရဲ့အကူအညီပေးဖို့ကုညီပေးနိုင်တဲ့နိုင်ငံဖြစ်မယ်လို့ကျွန်တော်ပြောပြရတယ်။မြန်မာနေ့အချက်တွေကတော့ကျောက်ပါဝင်အခြားနိုင်ငံကစစ်ကောင်ကတော့ပြည်အကျိုးစီးပွားအတွက်ဆက်လက်နေဖြစ်ပါတယ်။ဒီစစ်ကောင်တစ်ခုလုံးကတော့မြန်မာအစိုးရနဲ့တက်မတော်ကစိတ်ဝင်စားမှုရှိပါဘူး။အဲ့ဒီတစ်ခုလုံးကတော့မြန်မာအစိုးရနဲ့တက်မတော်စိတ်ဝင်စားပါဘူး။တကယ်တော့အမေရိကန်ငြိမ်းချမ်းရရှိဖို့ဆိုရင်တော့ဟော energy အစိုးရအနေနဲ့ပါဝါရှိသောအစိုးရဖြစ်ဖို့လိုပါတယ်။တက်မတော်ကျွန်တော်ဖြစ်ရောပြောင်းနိုင်ရဲ့အစိုးရအမျိုးချုပ်လိုပါရဲ့ဖွံ့ဖြိုးအခြေအဥပဒေကိုလည်း1948ခုနှစ်ဖွံ့ဖြိုးပုံစံမျိုးဖြစ်ဖို့လိုပါရဲ့လို့ကျွန်တော်ဆွေးနွေးလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုခမောင်လည်းဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်တွေပေးထားတာတချို့လည်းရှိပါသေးတယ်စုမုံမဲ့ဖတ်ပြပြပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီ Narayan Dakhel ဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံကောင်းစားရေးကိုတကဘာလုံးမှာရှိတဲ့နိုင်ငံတွေကလိုလားတယ်ဆိုတာယုံကြည်ပါတယ်တဲ့သို့တော့တရုတ်ကလိုလားတယ်ဆိုတာကတော့အခုထိမယုံကြည်နိုင်သေးပါဘူးတဲ့တရုတ်ဆိုတာကမိမိရဲ့နိုင်ငံကောင်းစားရေးအတွက်တော့ဆရာကြီးတစုပါဒီနေရာမှာတရုတ်ကိုအလွန်လေးစားဖို့ကောင်းပါတယ်အိမ်နီးချင်းမဖွံ့ဖြိုးမတိုးတက်သေးတဲ့နိုင်ငံတွေပေါ်ဗိုလ်ကျတာကိုလည်းတွေ့ရပါတယ်မြောက်ကိုရီးယားကိုမွေးစားသားလုပ်ထားတယ်မြန်မာနိုင်ငံမှာလည်းလက်နက်ကင်တိုင်းရင်းသားတွေကိုမြောက်ကိုရီးယားလိုမျိုးမွေးစားသားလှုပ်ထားတဲ့ဟုတ်မဟုတ်သုံးသပ်ပေးပါခင်ဗျာတဲ့။နောက် Charles 2ဆိုတဲ့အကောင့်ကပြည်တွင်းစစ်ဆဖြစ်ရတဲ့အဓိကအကြောင်းရင်းကတော့ဒန်းတို့အခွင့်အရေးကြောင့်မဟုတ်ပါဘူးတဲ့။ဘ ဗြိတိန်နဲ့အနောက်နိုင်ငံတွေရဲ့နှောက်ယှက်မှုကြောင့်ပါတဲ့နောက်ပိုင်းမှာတော့တရုတ်ကကချင်ပြည်နယ်ကတယန်ဇာတတိုက်ကြီးကိုတူးဖော်ကြည့်ရာကနေအနောက်ယှက်မရှိရသွားပါတယ်အလကားရတဲ့မြန်မာတယန်ဇာတတွေကိုတရုတ်ကစီးဝါတက်အောင်လုပ်ယူတယ်မြောက်ပိုင်းကလက်နက်ချဖို့ဆိုတာတရုတ်ကတယန်ဇာတနဲ့လက်နက်လဲလှယ်မှုရပ်မဖြစ်နိုင်ပါတဲ့နောက်ဂမ်ဆန်ဒါရှိဆိုတဲ့အကောင့်ကတော့တရုတ်တရဲ့စိတ်ကတမျိုးပါတဲ့ပြောရင်တော့ရှေ့ပါတယ်သူမျက်စိရှေ့မှာပဲသူကြည့်တယ်လူသားချင်းစာနာတဲ့စိတ်ရှိတယ်လို့မထင်ဘူးဆိုပြီးရေးထားပါတယ်ကိုအောင်လွင်ဦးရေ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါဒီ Facebook Matchup တွေမှာတော့ဒီတရုတ်နိုင်ငံရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးတော့တန်တရားအမြင်တွေတော်တော်များများတွေ့နေရပါတယ်ဒါလည်းပဲဒီအရင်စစ်ဆိုးရတွေဆက်ဆက်လက်ထက်ကဒီနိုင်ငံရေးစီးပွားရေးရဲ့မြန်မာနိုင်ငံကိုဟိုတရုတ်ကဒီဩစာလွှမ်းမိုးတာတွေကလည်းရောင်မြန်ဟတ်နေတယ်လို့ပြောရလိမ့်မယ်ထင်ပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒေါက်တာလာကျော်စောကိုကျွန်တော်မေးချင်တာဒီလိုရေကမြေကအခြေအနေတွေရှိနေတဲ့ဒီလူလူကြားထဲမှာလည်းတရုတ်ပေါ်မှာဒီလိုအမြင်မကြည်လင်တဲ့အခြေအနေမျိုးတွေရှိနေတဲ့အချိန်မှာတရုတ်နိုင်ငံကဒီမြန်မာနိုင်ငံပြည်တွင်းညံ့ရေးလို့အရေးကြီးတဲ့ကိစ္စမျိုးမှာဟိုထဲထဲပုံပုံဝင်ပါဝင်နေတာကရောဒီလက်တွေ့မှာအကျိုးရှိနိုင်မှာမလားဆရာမโอเค
ဒီမှာကောင်းမှုဆက်ချုပ်ပြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ကာလာတပိုင်းနေနဲ့တို့ကဟိုတို့ရဲ့ဆက်ဆံရေးကိုဒီစစ်တပ်အစိုးရပေါ်မှာပဲပုံထားတာဖြစ်တာနော်။ဒါဝတာခင်နာဖခင်အဲ့ဒီခစ်ကာလာတွေတောက်လျှောက်မှာတရုတ်ကအဲ့ဒါလိုပုံထားခဲ့တာဖြစ်တော့ဗမာပြည်သူတွေသူ့ပေါ်အမြင်မကောင်းဘူးဆိုတာရှိပါလေ။နောက်တစ်ခုကလည်းတရုတ်ကုမ္ပဏီတွေဖွင့်ပြီးတော့အဲသူကဒီဟိုအရင်းနှီးတွေကိုနိုင်ငံခြားပို့ဖို့ဆုံးစောတာဖြစ်တာဟုတ်အဲ့တော့နိုင်ငံခြားကိုထွက်ပြီးတော့အဲဘာလဲတရုတ်ကုမ္ပဏီတွေပါတွေကလည်းမတော်မတည့်တွေလောက်ထားတာဒီပုံကြီးရှိတာပေါ့နော်အဲ့ဒီဟာတွေရဲ့ကရေရိုက်ခတ်မှုတွေလည်းရှိပါတယ်အဲ့တော့တရုတ်ကသူကိုယ်တိုင်လည်းသူ့ရဲ့စနစ်ကိုပြုပြင်ပြောင်းလဲနေရတာဖြစ်ပါတယ်သူဒါကိုတဘောပပောက်ကမဟုတ်ပါဘူးပေါ့ပါလေဒါကြောင့်မလို့ဒါကိုသူပြန်ပြီးပြုပြင်ပြောင်းလဲရင်းနဲ့အခုနောက်ဆုံးပေါ်လာတဲ့သူ့ရဲ့အဲတင်ကားပြီဟာချီလာကြီးဖြစ်တဲ့အဲပိုလန်မှာဆိုတာကတော့အဲသူ့ရဲ့ဒါကဟိုအတွေးခေါ်တည်ရပေါ့နော်အပြင်ဟိုလမ်းမှာ physical ဟိုလမ်းတက်တက်မဟုတ်ဘူးသူကအားလုံးကိုဆက်ဆက်မိအောင်ပေါ့တခြားနိုင်ငံတွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့သူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေဆက်ဆက်သွားအောင်လုပ်တာပါအဓိကတော့အမှန်ပါပဲတရုတ်ကသူ့ရဲ့အခြေခံအကျိုးစီးပွားပေါ်မှာစဉ်းစားတာပါသူ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးကိုစဉ်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တခြားနိုင်ငံတွေအထူးသဖြင့်အင်းကြီးနားချင်းနိုင်ငံတွေကဖွံ့ဖြိုးတိုးတက်လာဖို့လိုတယ်ဆိုတဲ့အောက်မှာသူဒီစီမံကိန်းကြီးကိုစတာပါပဲအဲ့တော့ဒါကိုကျမတို့ဗမာနိုင်ငံအနေနဲ့အရင်တုန်းကအစိုးရအဆက်ဆက်ကကိုအိတ်ထဲကိုထည့်ခဲ့တော့ကျမတို့နင့်လာတာဖြစ်တယ်ဒါကိုကိုကတိုင်းပြည်အတွက်အကျိုးရှိအောင်အသုံးချနိုင်မယ်ဆိုရင်ပိုပြီးကောင်းမှာပါအဲ့တော့ဒီလမ်းကြောင်းကိုအဓိကကျတာကိုတိုင်းပြည်ရဲ့ကိုအစိုးရပဲအဓိကကျတယ်ဒီကျမတို့ပြန်ပါ
ဟုတ်ကဲ့ဆရာဦးတဆွေရဲ့သဘောထားကိုခင်ဗျာခုကျွန်တော်တို့ဒီမြန်မာနိုင်ငံမှာရေဦးရအဖြစ်ဒီအရင်အစင်အဆက်ကတရုတ်နိုင်ငံဩစာလွှမ်းမိုးခဲ့တာတွေရှိတော့ဒီပေါ်မှာလူလူကြားမှာဆိုရင်လည်းဟိုမကျင်တဲ့သဘောထားမြင်နေရှိနေပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာတရုတ်နိုင်ငံကဒီငင်းငယ်လိုလုပ်ငန်းစဉ်မျိုးမှာထဲထဲဝင်ပါဝင်ခြင်းအဖြစ်ဟိုအကောင့်တွေအစိုးရဖြစ်နိုင်တဲ့အခြေအနေမျိုးတွေရောဖြစ်မလာနိုင်ဘူးလို့ဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့ဒီမေကွန်းအရင်ခုနဆွေးနွေးကြတာလေးတွေထဲမှာနှစ်သက်ကတော့ငါလောက်ကြားတယ်ဟိုအနောက်နိုင်ငံတွေနဲ့အာရှဆိုတဲ့အမြင်လေးတခုပေါ့နော်ကြားတာလေးကိုကျွန်တော်ပဏ္ဏပြပြရင်တော့ရှင်းပြပြီကျွန်တော်တို့နိုင်ငံမှာဟိုအရှေ့အနောက်နဲ့ဟလာအရေးရှိနိုင်ငံတွေဟိုအရေးရှိမဟုတ်တဲ့နိုင်ငံတွေဆိုပြီးအမြင်သဘောထားခွဲခြားမှုခွဲခြားမြင်တာတွေကလုံးဝနဲ့နေ့50ကျော်ကြီးကကျွန်တော်တို့ရှိခဲ့တယ်ရှိခဲ့တော့အများဆုံးဖြစ်တင်တာအနောက်နိုင်ငံတွေလို့အရေးရှိနိုင်ငံတွေတို့လောက်ပဲဟိုပြောကြဆိုကြရေးကြကြပြအောင်ဆက်ကြတာပေါ့နော်ဒီကိန်းကြတော့အဲ့ဒီကာလတို့စေအေးကာလတို့ကဒီအမေရိကန်ဥဆောင်တဲ့နောက်နိုင်ငံတွေကတင်းနှီးလို့တယ်ဟိုဆိုဗီယက်ဥဆောင်တဲ့ကွန်မြူနစ်နိုင်ငံတွေကလည်းကျွန်တော်တို့နိုင်ငံပေါ်မှာတခြားမျိုးနဲ့ဟိုရှိရှိကျွန်တော်ကိုယ်ယူစီဘွားတွေဟိုတိမ်တွင်းစီယုံဝါရဖြန့်ခဲ့တာတွေကလွန်လွန်များတယ်ကျွန်တော်တင်တဲ့ဇာတ်တွေပဲဟိုချင်းကနေရမတူတာကျွန်တော်တို့ကိုကျွန်တော်တို့နိုင်ငံကိုဇာတ်တွေဟိုတနည်းအားဖြင့်ပေါ့နော်ဟိုတိမ်တွင်းစီယုံအွန်ကြရတာရည်ကြီးတယ်ဟိုအပြစ်တင်တော့နောက်နိုင်ငံပဲတင်နေကြတယ်ဆိုတာတော့မမှန်ဘူးလို့ကျွန်တော်မြင်တယ်ခင်ဗျာဒါ150ကာလကဒီနေ့ရောအဲ့ဒီလိုမဟုတ်ပဲနဲ့အမေရိကန်နဲ့တရုတ်ဆိုတဲ့နှစ်ခုလို့တစ်ခါရှင်းလာပြီးတော့ပြောနေကြပြန်နေတကယ်တော့အမေရိကန်နဲ့တရုတ်တော့မကဘူးတကယ်ဆိုရင်ဟိုကုလသမဂ္ဂလုံခြုံရေးကောင်စီမှာအမြဲတမ်းထိုင်နေ၅နိုင်ငံက သူတို့ငါငါနိုင်ငံလုံးဟာသူတို့နိုင်ငံရဲ့အကျိုးစီးပွားအတွက်ပဲကြည့်ပြီးတော့ကျွန်တော်တို့နိုင်ငံကိုကောင်းဟဲဆိုဟဲလုပ်နေကြတာလို့ကျွန်တော်တို့အဲ့လိုမြင်သင့်တယ်လို့ဘနာမပြောခြင်းနဲ့နောက်မိခွန်းဖြစ်တဲ့တရုတ်နိုင်ငံကောင်းမလားဆိုမလားဖြစ်တင်တာမဖြစ်တင်ဘူးလားဆိုတာတဲ့ဒီကနေ့ငញ្ញန်ရေးလုပ်ငန်းစဉ်မှာတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုကနာသူမပါရင်ကိုမဖြစ်တဲ့အနေထားတရဖြစ်လာအောင်ဖန်တီးထားပြီးသားဖြစ်နေပြီလို့ကျွန်တော်အသုံးသက်တဲ့အတွက်တရုတ်မပါရင်တော့မရနိုင်တဲ့အနေထားတရုတ်ပါမှာကောင်းမယ်ဆိုတာလေသူပါမှာဖြစ်မဲ့အနေထားတရုတ်ကိုလုံးခဲ့တဲ့ဆယ်စုနှစ်တစ်စုနှစ်စုလောက်ကတရုတ်ကဖန်တီးထားပြီးသားဖြစ်တဲ့အခင်းကြီးဖြစ်နေတဲ့အတွက်တရုတ်ပါမှာရလိမ့်မယ်လို့ပဲဟိုကျွန်တော်အမြင်နဲ့ခင်ဗျ
โอเคเซียวเดซซื้อนี่ล่ะเจซูว่าเราโดดีอีเมลเนี่ยไปปุ๊บไปซื้อนี่ท่าได้ปกติตัวละชินนี่บาได้ตัวก็เราอเมริกันปิยาซูอ่ะมองตัตนะเนี่ยเป้ซาบากุญญานเว้นเอาผัดๆไปบ่าเนี่ย
มยงจีหมู่ฤเนี่ยตันเตยสิทธิ์ฤจ้าจั่นจาณีได้ปีรินญัญญันยี่เฉณีฤโตดแตก้าวมนลาบุด้วยอาชีเนี่ยอนาคตနိုင်ငံฤเนี่ยกูโจ้มะเผ็ดแตปูบ้องส่งแย่หมู่ฤอทุโลอัดเดหลูยูซ่ามิบาได้ดาใบแมยะคันอี้ผิดปวาบี้หนองปายกุลธรรมกอบาวินอนาคตနိုင်ငံฤหาပြည်တွင်းညဉ့်ညံ့ရေးထက်ရခိုင်အရေးကိုပိုပြီးစိတ်ဝင်စားလာနေတာကြောင့်ပထဝီနိုင်ငံရေးအရာအရှိနိုင်ငံတွေနဲ့ပိုမိုနီးစပ်လာခြင်းကသဘာဝကျတယ်လို့ယူဆမိပါတယ်။အထူးသဖြင့်မချစ်တော်လဲအောက်ငါနန်းဆိုသလိုတရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပိုမိုလက်ခံလာရပါတယ်။အကြောင်းကတော့တက်မတော်ကောင်းဆောင်တွေပါဝင်လူမျိုးစုလက်နက်ကင်ခေါင်းဆောင်အများစုဟာဝိရဆေးဝါးပြဿနာကနေစည်ရေးစီးပွားရေးကဏ္ဍအလုံးစုံတရုတ်နိုင်ငံကိုတိုက်ရိုက်တော်၎င်းတွေ့ဝိုက်ပြီးတော့တော့လကောင်းမိခိုအားထားနေရလို့ပါပဲနောက်ပြီးငញ្ញန်ရေးဖြစ်စဉ်မှာတရုတ်နိုင်ငံကထဲထဲဝင်ဝင်ပါကျင်နေတာကသူ့အတွက်စည်ရေးစည်းဝါးရေးလူမှုရေးနိုင်ငံရေးအရာအကျိုးအမြတ်တွေကြီးမားလွန်းတယ်ဆိုတာတန်တရားဖြစ်เสียလုံးမမထင်ပါဘူးအကယ်၍တမရိုပိုင်းခေါင်းဆောင်တွေကသာအစိုးရအုပ်ချုပ်မှုအောက်နိုင်ငံဝန်ထမ်းကောင်းပြီးပြီးဂုဏ်သိက္ခာရှိရှိရပ်တည်လာမယ်ဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံတကာရဲ့အဖွဲ့အစည်းတွေရဲ့ငញ្ញန်ရေးအပေါ်ထားရှိတဲ့တန်တရားစိတ်တွေမယုံကြည်မှုတွေညှော်နှဲသွားနိုင်ပြီးငញ្ញန်ရေးနဲ့အတူတိုင်းပြည်လဲအလင်းအမြန်ဖွံ့ဖြိုးတိုးတက်လာနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့အမေရိကန်ပြည်သူ့ရဲ့မောင်တသနာရဲ့ပေးစာပါသူကတော့သူ့စာထဲမှာဒီအရှင်းနဲ့အနောက်ကိုဂျိုးမဖက်လက်တွဲပြီးကုညင်အစီပြေနေတယ်လို့လဲဆိုပါတယ်ဆိုတော့ဒါဒီနေရာမှာကျွန်တော်တခုပြောချင်တာကဟိုကျွန်တော်ပထဝီဝင်အနေထားဒီသမိုင်းနောက်ခံအခြေအနေတွေရတရုတ်နိုင်ငံကမြန်မာနိုင်ငံအရေးမှာအရေးဆက်ပြီးပါနေဦးမယ်ဆိုတော့ဒီဆော့ဆော့ပြင်းနေဆွေးနွေးတဲ့ပုံစံတွေလည်းထောက်ပြသွားပါတယ်ဒါကလည်းကျွန်တော်တို့မငင်းနိုင်တဲ့အချက်တွေပါဆိုတော့ဒါပေမဲ့ဒီနေရာမှာတခုရှိတာဒီတရုတ်နိုင်ငံကဟိုဒီရာဇဝင်ကြောင်းရနီးစပ်မှုတွေရှိတယ်ဆိုရင်လည်းအမေရိကန်တို့ EU တို့လို့ဒီအနောက်နိုင်ငံတွေအနေနဲ့ရောဒီမြန်မာနိုင်ငံညီညွတ်ရေးလုပ်ငန်းစဉ်မှာတစ်ဖက်တစ်လမ်းကဟိုပါနိုင်တဲ့အခန်းကဏ္ဍတွေဘာတွေများရှိနိုင်အောင်လဲဆရာမဒေါ်လာကျော်စောအရင်ဆွေးနွေးပြပါလားခင်ဗျာ
အခုကျမကြီးကဟိုအနောက်တိုင်းကတက်နိုင်သမျှဟိုဗမာတပ်မတော်ကိုဖိအားပေးနေတဲ့ကိစ္စတွေဟာလေကောင်းတဲ့အချက်ပါပဲ။ဘာဖြစ်လို့လဲဆိုတော့ကျမတို့ဗမာပြည်ရဲ့ဟိုကပ်ပနာအားလုံးကဒီဗမာတပ်မတော်ကပါမှဖြစ်မှာ။ဗမာပြည်ရဲ့ငြိမ်းချမ်းရေးရတယ်။ဗမာတပ်မတော်ကသူရထားတဲ့အခွင့်အရေးတွေပေါ့။အခွင့်ဒူးကလေနိုင်ငံရေးအခွင့်အရေးတွေစီးပွားရေးအခွင့်အရေးတွေကိုကျန်တဲ့ဒီမှာပမာတပြည်တော့ပြည်သူတွေပေါ့နော်တိုင်းရင်းသားတွေအပါအဲ့ဓာတွေနဲ့မျှဝေခံစားမယ်ဆိုတဲ့စိတ်ကလေးဝင်လာမှရမှာအဲ့တော့အခုအနောက်တိုင်းကဒီဟိုပမာတမရောကိုနည်းနည်းဖိအားတွေပေးနေတာကောင်းတဲ့ကိစ္စတော့မြင်တယ်ဥရောပကအခုချမှတ်လိုက်တဲ့ကိစ္စတွေပါတွေရတယ်အဲဒါဟာဗမာတမရောအတွက်ဘယ်တော့မှလည်းသူ့ရဲ့ပြုပြင်ပြောင်းလဲရေးအတွက်ပေါ့နော်အဲအဲ့ဒီဟာတွေအတွက်ကောင်းမွန်တယ်လို့ကျွန်မမြင်ပါတယ်ဒါဟာညီညာရေးဖြစ်စဉ်အတွက်လည်းတက်ဟိုဘယ်တော့မှလည်းတက်တာအနေနဲ့အဲကောင်းမှုပြုတယ်လို့ထင်ပါတယ်ကျွန်မ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးတင့်ဆွေသဘောထားကိုခင်ဗျာအခုကျွန်တော်တို့ဒီတရုတ်နိုင်ငံကတော့ဒီထဲထဲဝင်ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ဆွေးနွေးတာမျိုးအစိုးရနဲ့ဒီစစ်တပ်တာဝန်ရှိသူတွေနဲ့ဆွေးနွေးတာဖြောင်းပြတာမျိုးတပိုင်းပေါ့လေနောက်ဒီအနောက်နိုင်ငံတွေလို့ဒီအမေရိကန်တို့ EU လို့ဒီအနောက်နိုင်ငံအပိုင်းရောဟိုဒီငင်းငယ်လုပ်ငန်းစဉ်ရှေ့ရောက်အောင်ဆိုရင်ဘလို့ခဏနေပြီးတော့ဟိုပါဝင်သွားလို့ရမယ်လို့ယူဆလဲဆရာအနေနဲ့
ဟုတ်ကဲ့အနောက်နိုင်ငံတွေကငင်းငယ်လုပ်ငန်းစဉ်မှာအခုအချိန်ကြီးလုံကူနေတဲ့ကိစ္စတွေကကျွန်တော်တို့တခြားတခြားနေရာတွေမှာလုပ်တယ်လို့ပေါ့နော် project ဒီ sponsor တွေ ငွေဒေါ်လာတွေယူရိုယူရိုဒေါ်လာများစွာယူရိုများစွာတွေနဲ့ကျွန်တော်တို့ဒီ ECG project ကြီးတစ်ခုလုံးကိုသုံးပြနေတဲ့ဖြုံးပြနေတဲ့တခြားအရာတွေနဲ့တိတ်မကွာသေးဘူးဖြစ်နေတယ်ဗျအဲ့ဒါလက်တွေ့မကြဘူးခင်ဗျအဲ့ဒါလက်တွေ့ကြကြကအခုငင်းငိုင်းလုံမှန်းစင်မှာလုံခဲ့တဲ့ငါးနှစ်နဲ့ဒီကနေ့မတူတဲ့အနေထားအခင်းချင်းတခုဖြစ်နေပြီအဲ့ဒါနဲ့လိုက်လျောညီထွေတဲ့တက္ကသိုလ်အနောက်နိုင်ငံတွေကကူညီတဲ့နေတို့ကျွန်တော်မြင်နေတရုတ်နိုင်ငံလိုခုလိုထဲထဲဝင်ဝင်ညီညီကပ်ကပ်လေးလာတွေ့ဆုံနေသလိုနောက်နိုင်ငံတွေကလည်းအဲ့ဒါလိုဟိုတွေ့ဆုံလေးလာနေတယ်ဒါကတော့ဟို5 star hotel ဟို conference ကိုကျွန်တော်ဆိုလိုတာမဟုတ်ပဲねတကယ်ကိုဟိုအဖြစ်မှန်ကိုဟိုသဘောပေါက်အောင်နားလည်အောင်လုပ်ပြီးတော့အချိန်နဲ့အမှန်အရာအဲ့ဒါညဉ့်ညဉ့်ရေးကိုပဲဦးတည်တဲ့အခုညီမှုမျိုးတွေအနောက်နိုင်ငံကချိတ်ကပ်မှုပြောင်းနေတယ်လို့ကျွန်တော်မြင်နေငွေအားကိုကြီးတိပြီးတော့ဟိုအတုံးပြတာမျိုးကျွန်တော်မဖြစ်သင့်ဘူးအဲ့ဒါလည်းလုံနိုင်စွာသူတို့မှရှိပါတယ်သို့တော့သူတို့မှဟိုမလုံတတ်တာပြောမလားအစဉ်ဆက်ကလည်းဒီလိုဟိုငွေအားနဲ့လုံလာတဲ့ဟာတွေရှိတော့ကဒီချိတ်ကပ်နီးပြောင်းပြီးတော့ခြေသေးဝုံဝုံတိတိကျကျနဲ့ရင်းနီးပုံမလင်းနဲ့ဟလာတမရောရော
โอเคเราซื้อไปเลยเช่นเราไปย่าได้ด้วยที่เนี่ยมาเว้ยส่งต่อไปอ่ะดิปาวินซื้อนี่ไปได้ดร.ติ๋นสุยดร.ละจุซงเนี่ยปาวินซื้อนี่ด้วยเนี่ยดร.ชินนี่อารมณ์ทุกเจซุติมาเลยครับเนี่ย